မြက်ကူရဲမှာဖမ်းဆီးခံခဲ့ရပြီးနောက်ပြန်လည်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၃ယောက်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီနဲ့မလန်မကန်ကအန်ဒရူးစ်လီတက်စကန်ကိုကြာစာပေးနေမယ့်နောက်ပိုင်းပြန်ရောက်လာချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဒုတိယသမ္မတမိုက်ပင်းစ်သမ္မတနဲ့ဒုသမ္မတကတော်တို့ကပါကြိုဆိုကြပါတယ်။ဝမ်ပန်တန်နဲ့လေယံဘော်ကဆင်းလာတဲ့လွတ်မြောက်လာသူ၃ကိုကြိုဆိုပြီးတိတ်မချခင်မှာပဲသမ္မတထရန့်ကမြက်ကူရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံမှုမတိုင်မီမပြေလည်မဲ့ပြန်လွတ်ပေးလိုက်တဲ့အတွက်ဝမ်းမြောက်ကြောင်းလည်းပြောဆိုသွားခဲ့တာပါ။
We very much appreciate that he allowed them to go before the meeting. It was sort of understood that we
ဒီမှာမတိုင်ပြန်လွတ်ပေးတဲ့အတွက်အလွန်မင်းကျေးဇူးတင်တဲ့အကြောင်းဖန်ဆီးခံရတဲ့သူတွေကိုတွေ့ဆုံတဲ့အချိန်မှာပြန်လွတ်ပေးပြီးဆွေးနွေးမှုတွေပြီးဆုံးတဲ့အခါကျမှအမေရိကန်ကိုပြန်ခေါ်လာနိုင်မှုမျှော်လင့်ထားခဲ့ပေမဲ့လည်းတွေ့ဆုံမှုမတိုင်ခင်ကြိုပြီးလွတ်ပေးလိုက်တဲ့အတွက်ဝမ်းသာစရာလုပ်ရဖြစ်တဲ့အကြောင်းသမ္မတထရန့်ပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းနဲ့တလားတွင်ဒုတိယအကြိမ်ဖြစ်တွေ့ဆုံဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုပျိုယန်ကိုတွေ့ရောက်ခဲ့ပြီးတဲ့နောက်ကိုရီးယားနယ်ပယ်အမေရိကန်နိုင်ငံသား၃ဦးပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။လွတ်မြောက်လာသူ၃ဦးနဲ့ပျော်ရွှင်သိပ္ပံနဲ့နည်းပညာတက်သူမှစာသင်ကြားပို့ချနေခဲ့ကြတဲ့တိုနီကင်နဲ့ကင်ဟက်ဆွန်တို့နှစ်ဦးကိုတော့အစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲတီးခြားစီဖမ်းဆီးခံခဲ့ရတာပါ။နောက်တူးဖြစ်တဲ့ကင်တွန်ချိုကတော့2015ခုနှစ်အောက်တိုဘာလမှာဖမ်းဆီးခံခဲ့ရပြီးနောက်တစ်နှစ်မှာပဲတရှုံမှုနဲ့အလုတ်ချမ်းနဲ့ထောင်ဒဏ်10နှစ်အပြစ်ပေးခံခဲ့ရပါတယ်။အမေရိကန်ကိုလေချောင်းကပြန်ရောက်လာတဲ့သူတို့၃ဦးကိုစစ်ဆေးရုံတစ်ခုကိုခေါ်သွားပြီးကျမ်းမာရေးစစ်ဆေးမှုမခံယူခင်သက်ဆိုင်ရာမိသားစုဝင်တွေနဲ့တွေ့ဆုံမှုဘတ်စကားတွေနဲ့ခေါ်ဆောင်သွားခဲ့တာပါ။သမ္မတထရန့်ကတော့လေတက်အခြေစိုက်စကန်ကပြန်လည်မထွက်ခွာခင်မှာပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုချီချူပြောဆိုခဲ့တယ်လို့မြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံမဲ့နေရာကို၃ရက်အတွင်းကြီးညာမှာဖြစ်တဲ့အကြောင်းလဲသတင်းတော်တွေကိုပြောဆိုသွားပါတယ်။